တော်တရှင်များမင်္ဂလာပါအခုတစ်ပတ်မှာတော့လေယာချင်းငွေစနစ်သေးရဲ့နောက်ဆက်တွဲကရက်ဒီအကြောင်းတင်ဆက်မှာဖြစ်ပါတယ်လေယာပန်အနေနဲ့ချင်းငွေပေးဖို့ပုံစံခုနှစ်မူရင်းကိုပေါင်ယူတာဖြစ်တဲ့အတွက်ချင်းငွေပမာဏကိုလည်းစနစ်နဲ့ကန့်ညီအောင်တိုးမြင့်ပေးတဲ့အကြောင်းဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်တောင်သူတွေအနေနဲ့လေယာဖွံ့ဖြိုးရေးပန်ကနေစိုက်ပျိုးစိတ်ချင်းငွေယူတဲ့အခါပုံစံခုနှစ်မူရင်းကိုပေါင်ထားရမယ့်စနစ်သစ်ကိုအခုစိုက်ပျိုးရသည်မှာစတင်ကျင့်သုံးနေပြီဆိုတာကြားသိကြမယ်ထင်ပါတယ်ပြီးခဲ့တဲ့စိုက်ပျိုးရသည့်အထိတောင်သူ၃ဦးကိုအဖွဲတစ်ဖွဲ့စီဖွဲ့ပြီးအစုအဖွဲ့လိုက်တာဝန်ယူရတဲ့ဝိုင်းလေးချုပ်စနစ်နဲ့ချင်းငွေပေးခဲ့တာဖြစ်ပါတယ်။ဖွဲ့ဝင်တောင်သူ၃ဦးကချင်းငွေကြွေးမကြည်ရင်အဖွဲ့ဝင်တောင်သူအားလုံးချင်းငွေအစ်စ်မရတဲ့စနစ်ဖြစ်ပါတယ်။အဲ့ဒီလိုကနေအခုရာသီကစပြီးတော့ချင်းငွေလိုချင်တဲ့တောင်သူ၃ဦးချင်းစီကလေယာပိုင်ဆိုင်မှုအထောက်အထားဖြစ်တဲ့ပုံစံခုနှစ်မူရင်းကိုလေယာပန်မှာအပေါင်ထားပြီးမှချင်းငွေယူရမယ့်စနစ်ကိုပြောင်းလဲကျင့်သုံးလိုက်တာဖြစ်ပါတယ်။ကြောင်းလဲလိုက်တဲ့ချင်းငွေစနစ်တဲ့နဲ့ပတ်သက်ပြီးတော့လေယာဖွံ့ဖြိုးရေးပန်ကနိုင်ငံပိုင်သတင်းစာတွေထဲမှာတောင်သူတွေကိုအတိပေးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကြေညာချက်ထဲမှာစနစ်ပြောင်းရတဲ့ယူရချက်ကိုကိုယ်တိုင်ချင်းငွေကြေတဲ့တောင်သူတွေနစ်နာမှုမရှိရအောင်ဆိုပြီးပေါ်ပြထားပါတယ်။ဆက်လက်ပြီးတော့ကြောင်းလဲလိုက်တဲ့ချင်းငွေစနစ်တဲ့နောက်ဆက်တွဲကြက်တွေကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။လေယာပန်အနေနဲ့အခုစနစ်တဲ့ကိုပြောင်းလဲကျင့်သုံးတာနဲ့ပတ်သက်ပြီးသူရဲ့တရားဝင်ထုတ်ပြန်စာထဲမှာချင်းငွေကြေတဲ့တောင်သူတွေမနစ်နာအရာအောင်လို့ဆိုပေမဲ့တကယ်တမ်းမှာတော့တတ်မှတ်အချိန်မီပြန်မရတဲ့ချင်းငွေကြွေးကြံနေများနေတာကလည်းအဓိကအကြောင်းရင်းဖြစ်နိုင်ပါတယ်လက်ရှိအချိန်မှာ AR တိုင်းတစ်ခုထဲမှာတင်တောင်သူတွေပြန်မဆက်သေးတဲ့ချင်းငွေကြက်တန်းပေါင်း 8,000 ကျော်အထိရှိနေတယ်လို့သိရပါတယ်ဒါပေမဲ့ပြဿနာဖြေရှင်းရေးနဲ့ပတ်သက်ပြီးလေယာဘန်ကရွေးချယ်လိုက်တဲ့နည်းဗျူဟာကတောင်သူတွေရဲ့လက်တွေ့ဘဝနဲ့ကင်းကွာနေပါတယ်လေယာဘန်ကအကျွေးကြေတဲ့တောင်သူတွေရဲ့ကောင်းကျိုးအတွက်လို့ဆိုပေမဲ့လက်တွေ့အနေအထားမှာအကျွေးကြေတဲ့တောင်သူတွေအတွက်လည်းရရှိမဲ့ကောင်းကျိုးထက်ခံစားရတဲ့ဘေးထွက်ဆိုးကျိုးကပိုများနေပါတယ်။ဘာဖြစ်လို့လဲဆိုတော့ပုံစံခုနှစ်မူရင်းကိုလေယာဘက်မှအပေါင်ထားပြီးမှငွေချေးရမှဖြစ်ပေမဲ့ချင်းငွေပမာဏကတော့အရင်နှစ်ကအတိုင်းစဘာတအေကတသိန်းခွဲ၊ရာသီနဲ့တအေက9,000ပဲဖြစ်ပြီးတောင်သူတအူးကိုအများဆုံး10အေကစာပဲကြီးမှဖြစ်ပါတယ်။တောင်သူတွေခံစားရတဲ့ပြဿနာကအဲ့ဒီမှာစတာပါ။လက်တအေကစိုက်ပျိုးစိတ်ကလေယာဘန်ကရတဲ့ချင်းငွေတသိန်းခွဲနဲ့မလောက်ပါဘူး။ဒါကြောင့်လိုတဲ့ငွေအရင်းအနည်းကိုအပြင်ကနေကြီးရပါတယ်။ဒီအတွက်ပုံစံခုနှစ်ကိုတောင်သူတွေကအသုံးပြုရပါတယ်။ဒါအပြင်ဓမ္မီဩဇာပိုသက်စေလေယာသုံးစက္ကရိယာတို့ကိုအရစ်ကြဝဲဖို့လဲပုံစံခုနှစ်ကိုပြရပါတယ်။ဒါကြောင့်လေယာပန်စီကနေချင်းငွေယူတဲ့အခါပုံစံခုနှစ်မူရင်းကိုအပေါင်ထားရမယ်လို့တတ်မှတ်လိုက်တဲ့အခါတောင်သူအားလုံးအကျက်အတဲစိုက်တော့တာပဲဖြစ်ပါတယ်။လေယာပန်စီကနေချင်းငွေယူမယ်ဆိုရင်ပြင်ပကနေငွေတက်ချီးဖို့ဓမ္မီဩဇာပိုသက်စေတို့ကိုအရစ်ကြဝဲဖို့တအားအခက်ခဲဖြစ်သွားပါတယ်။လေယာဘန်ကအကျွေးကြေတဲ့တောင်သူတွေမနစ်နာရအောင်လုပ်တယ်ဆိုပေမဲ့စနစ်သက်ချင်းငွေဟာတောင်သူတွေကိုလေယာလုပ်ငန်းအတွက်ငွေကြေးအရင်းနှီးရှာဖွေရယူနိုင်စွမ်းအားကိုရော့ကျသွားစေပါတယ်။ငွေအရင်းနှီးမလုံလောက်လို့မြေဩဇာကောင်းကောင်းမသုံးနိုင်တာတို့လေအေကအပြည့်အဝမဆိုင်နိုင်တာတို့ဖြစ်လာနိုင်ပါတယ်။ဒါဆိုရင်အကျိုးဆက်အနေနဲ့တိုင်းပြည်ရဲ့ပင်မစည်းပွားရေးဖြစ်နေသေးတဲ့စိုက်ပျိုးရေးကဏ္ဍရဲ့ကုန်ထုတ်လုပ်မှုကိုကျဆင်းသွားစေနိုင်ပါတယ်။ဆက်လက်ပြီးတင်ပြမှာကတော့ချင်းငွေစနစ်တဲ့ကတောင်သူတွေအပေါ်ဘလောက်တရားမျှတမှုအားနည်းနေတယ်ဆိုတဲ့အပိုင်းပဲဖြစ်ပါတယ်။စနစ်တဲ့အရလေယာဘန်ကနေချင်းငွေယူမယ်ဆိုရင်လေယာမြေပိုင်ဆိုင်မှုအထောက်အထားဖြစ်တဲ့ပုံစံခုနှစ်ကိုအပေါင်ထားရမယ်ဆိုတာတကယ်တမ်းကျတော့တောင်သူအနေနဲ့သူ့လယ်မြေကိုဘန်မာပေါင်လိုက်ရတာပဲဖြစ်ပါတယ်။လက်ရှိကာလမှာလက်တအေကပေါက်ဈေးကအနည်းဆုံး15သိန်းကနေ30လောက်အထိရှိပါတယ်။ဆိုတော့15သိန်းကနေ30လောက်အထိတန်တဲ့ပစ္စည်းတစ်ခုကိုအပေါင်ထားတာချင်းငွေတသိန်းခွဲပဲရမယ်ဆိုတာတောင်သူအတွက်မမျှတတဲ့အနေအထားပဲဖြစ်ပါတယ်။ချင်းငွေစနစ်တဲ့မှာအချိန်မီချင်းငွေပြန်မဆက်ရင်လက်သိန်းပဲရသိန်းပဲဆိုပြီးတရားဝင်ထုတ်ပြန်ထားတာမရှိသေးပေမဲ့လက်မီပိုင်ဆိုင်မှုအထောက်အထားဖြစ်တဲ့ပုံစံခုနှစ်ကိုအပေါင်ထားရမယ်တောင်သူတွေအတွက်ကတော့စိုးရိမ်စရာဖြစ်နေပါတယ်။ဒီအတွက်ကြောင့်ချင်းငွေစနစ်တဲ့နဲ့ပတ်သက်ပြီးအကြံပြုလိုတာရှိပါတယ်။စနစ်တဲ့အရာလေယာဘန်ကတောင်သူတွေကိုငွေချီးတဲ့အခါအရင်လိုအပေါင်ပစ္စည်းအလွတ်ချီးတာမဟုတ်တော့ပါဘူး။လေယာမြေပိုင်ဆိုင်မှုအထောက်အထားဖြစ်တဲ့ပုံစံခုနှစ်မူရင်းကိုအပေါင်ယူထားတာဖြစ်ပါတယ်။ဒါကြောင့်လေယာဘန်အနေနဲ့ကို့အတွက်အာမခံပိုရှိအောင်လုပ်တယ်လို့တောင်သူတွေဘက်အတွက်လည်းမျှတအောင်လုပ်ပေးဖို့လိုပါတယ်။အပေါင်ပစ္စည်းယူပြီးမှငွေချီးတာဖြစ်တဲ့အတွက်အလွတ်ချီးတုန်းကထက်ချင်းငွေပမာဏကိုတင့်တင့်လျောက်ပတ်အောင်တိုးမြင့်ပေးဖို့လိုပါတယ်။ ဘယ်ွေးဘယ်မြတိုးမြင့်တဲ့နဲ့ဆိုတာကိုတော့တောင်သူလယ်သမားအဖွဲ့အစည်းတွေနဲ့နည်းနည်းချင်းဆိုင်ပွင့်ပွင့်လင်းလင်းဆွေးနွေးအဖြေရှာရမှာဖြစ်ပါတယ်။ဒါမှသာတောင်သူတွေအတွက်လည်းညှက်တာမှာဖြစ်တယ်လို့လေယာဆိုင်ပြွေးကဏ္ဍရဲ့ကုံထုတ်စွမ်းအားကိုလည်းမထိခိုက်မှာဖြစ်ပါကြောင်းအကြံပြုတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။